မြန်မာနိုင်ငံနောက်ပတ်ချံရခိုင်ပြည်နယ်တွင်ကအစ္စလမ်ဘာသာဝင်တွေအများစုရှိရာမြို့နှမြို့မှာတရင်အောင်ကလေးနှစ်ယောက်ပဲယူဖို့တတ်မှတ်လိုက်တဲ့အစီအစဉ်ကိုလက်မခံနိုင်တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ
် We have come across reports that local authorities in Myanmar have decided to enact a two-child policy in two townships of Rakhine State which are predominantly Muslim If enacted this policy would be considered discriminatory and would
ပူဇီတော်နဲ့မောင်တော်မျိုးတွေကမွတ်စလင်မိသားစုတွေအနေနဲ့သားသမီးနှစ်ယောက်ထက်ပိုမယူကြဖို့ဒေသခံအာဏာပိုင်ကအမိန့်ထုတ်ပြန်ထားတယ်လို့သိရတဲ့အကြောင်းနဲ့ဒီမူဝါဒကိုဥပဒေဖြစ်ပြဋ္ဌာန်းကျင့်သုံးမယ်ဆိုရင်ခွဲခြားဆက်ဆံတဲ့လောရအဖြစ်သဘောထားရလိမ့်မယ်လို့ကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့ပြောဝင်ရသူအက်ဒွတ်ဒိုဒေဘူရီကကြာသာပြင်းနဲ့နယူးယောက်မြို့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါဒီမူဝါဒဟာဒေသခံမွတ်စလင်ရိန်ဂျာတွေရဲ့အခြေခံခွင့်ရေးကိုချိုးဖောက်ရောက်လိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်ကြာသာပြင်းနဲ့မှာပဲအမေရိကန်နိုင်ငံကြီးရဲ့ဝန်ကြီးဌာနကလည်းရိန်ဂျာမွတ်စလင်တွေအတွက်ရည်ရွယ်ပြီးကျင့်သုံးမယ်မူဝါဒဟာခွဲခြားဆက်ဆံတဲ့လုပ်ရည်ဖြစ်တာကြောင့်ဆန့်ကျင်တဲ့အကြောင်းထပ်မံပြောဆိုသွားပါတယ်ဒီမူဝါဒကိုဖျက်ဖျက်ဖို့အတွက်မြန်မာဆိုရရဲ့အစ်မြင့်တာဝန်ရှိသူတွေကိုဖိအားပေးတိုက်တွန်းထားတယ်လို့လည်းအမေရိကန်နိုင်ငံကြီးရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျန်ဆာကီကပြောဆိုခဲ့တာပါပြီးခဲ့တဲ့နှစ်ထဲမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တချို့လိုကြားသူရတန်ရုံပြစ်ကတ်တွေဖြစ်ပွားခဲ့ရာဒေသမှာအဆမတန်ကြီးထွားလာနေတဲ့လူကြီးကိုထိချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့မွတ်စလင်အင်အားစုတစ်ခုမှာဇနီးမယားတစ်ယောက်ထက်ပိုမယူဖို့နဲ့ကလေးနှစ်ယောက်ထက်ပိုမမွေးကြဖို့ရခိုင်ပြည်နယ်အစိုးရကမကြသေးရင်ကပဲညွှန်ကြားချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်မြန်မာသမ္မတရဲ့ပြောခွင့်ရသူဒုတိယပြန်ကြားရေးဝန်ကြီးဦးရထွတ်ကတော့ဒေသနာအစိုးရရဲ့အစီအစဉ်နဲ့ပတ်သက်လို့ပြည်ထောင်စုအစိုးရကကြိုတင်သိရှိထားတာမျိုးမရှိခဲ့တဲ့အကြောင်းနဲ့ဒီမူဝါဒကိုလက်တွေ့ကျင့်သုံးသင့်မသင့်ပြန်လည်သုံးသပ်ဖို့ရှိတဲ့အကြောင်းဒီသတင်းပတ်စောပိုင်းကပဲ VOE ကိုပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ